အဲ့တော့အခုအရင်ဆုံးကျွန်မထုတ်လို့သူကိုဝနမျိုးသိန်းကိုအရင်ဆုံးနေချင်ပါတယ်ဒီ imperfectly complete နဲ့တည်အောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်လင်းအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းနင်းမြန်းထားတယ်ကိုကျွန်မတို့အများကြီးတွေ့ပါတယ်နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောတဲ့ဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေတာကိုလည်းတွေ့တယ်စုရရတာကိုလည်းတွေ့တယ်ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေရည်လည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မမြင်ဂီတသမားလူငယ်တယောက်ကိုကိုကြီးစောင့်ရှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်။အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူ့အမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender ကြောင့်အကြောင်းကိုရိုက်ကူးထားတာကိုလည်းကျွန်တော်တို့သိရတယ်။အဲ့မှာကျမသိချင်တာဒီရုပ်ရှင်ကားတူလေးကိုနတ်တီအောင်အိမ်မဲလို့ဘာလို့နာမည်ပေးထားတာပါလဲရှင
့်အဲ့ idea တကယ်တမ်းကရလာတာဟိုဟာဟောခရစ်စီရလာတယ်ခရစ်စီက she is part of the producer as I'm not just when we make the general decision လို့တဲ့အချိန်မှာအားလုံးတိုင်းနေပြီးလုပ်ကြတယ်နော် I think the appeal most likely Chrissy ဖြစ်ရင်ပုံပေါင်းမထနာပဲဖြစ်ချင်တဲ့ဟာလေးတခုဖြစ်နေတာတခုဖြစ်နေအောင်ဖြစ်နေရယ်ဆိုရဲဟိုဟာ social injustice တခုပေါ့ဘယ်လိုမှ inferior တခုပေါ့နော်အဲ့ဒါကြောင့်အိမ်မက်ကဟိုဟာထိလိုက်တယ်ဒါပေမဲ့ပျောက်သွားတယ်ခဏတက်ပြက်သွားတယ်အဲ့လိုသဘောမျိုးလေးကကျွန်တော်ကတော့ယူဆတယ်ဒါပေမဲ့ Chrissy ဖျင်ဖျင်တော့ပုံပေါင်းလို့ဆိုတော့အဲ့ဒါတိအောင်အိမ်မက်ဆိုရင်ဒါပေမဲ့ Chrissy ရပါတယ
်အဲ့မက် Chrissy ဒီပုံမှာနည်းနည်းလေးရှင်းပြပေးပါဦ
းပထမတော့ကတော့ imperfectly complete လို့ပဲထားထားတာပေါ့ဒီ English နာမည်ပဲသိထားကြမယ်ပေါ့နောက်ကြတော့ကျမတို့အကုန်လုံးသိချပြင်စဉ်းစားကြတယ်ပေါ့ဒီ character တွေရော producer တွေရော actor တွေရောဒါပေမဲ့ဆိုတော့အများကုန်စတော့ dialogue တွေအကုန်လုံးကမြန်မာလိုပြောထားတာတော်တော်များတယ်လေအဲ့ဒါကြောင့်အဲ့တော့မြန်မာနာမည်ပေးမှဖြစ်နေလို့ပြန်ဆုံးဖြတ်ကြတယ်ဆုံးဖြတ်ကြတော့အကုန်လုံးဟိုနာမည်လျှောက်ရွေးကြတာပေါ့လေအကုန်လုံးပဲအဲ့တော့ဒီ story ရိုက်ပြီးတဲ့အချိန်မှာကျမရဲ့တငယ်ချင်းရုပ်ရှင်မင်းသားညောင်မှန်တဲ့အုတ်ကမင်းမအောင်ပြောပြလိုက်တယ်ဒီဟာလေးနာမည်လေးရှာကြရအောင်ဆိုတော့အိမ်မှာသူနဲ့ကျမနဲ့ရှာကြတာပေါ့သူကတော့အဓိကရှာပေးတယ်ပေါ့လေအဲ့တော့နတ်တီအောင်ပထမတော့နတ်တီအောင်ကောင်းငယ်နောက်တစ်ခုကနတ်တီအောင်အိမ်မက်နတ်တီအောင်မိုးပြာဘာဆိုတော့နတ်တီအောင်နတ်တီဆိုတဲ့စကားကဘလားနတ်တီအောင်လာကြတာလीသူ့ရဲ့သူကလည်းမျက်စိမြင်အောင်အဲ့တော့သူ့ရဲ့ဟို dream ကသိရမလားဘာ dream ရှိလဲဆိုတာအခုသူရဲ့သူ့ကသူလည်းဘယ်တော့မျက်စိပြန်မြင်မလဲဆိုမသိဘူးခရစ်စီယာလည်းအဲ့ထဲမှာ transgender တယောက်ဆိုတော့ဒီ transgender တယောက်ကချစ်တဲ့သူ့ကိုချစ်တဲ့အချစ်ကိုသူ့ကိုချစ်တဲ့အချစ်နဲ့ညီမျှတဲ့အချစ်ကိုကိုကပြန်လို့ခြင်းတယ်ပြီပြန်လို့ခြင်းတော့အဲ့ဒီအချိန်မှာသူကကိုကိုပြန်ချစ်တာမလားဆိုတော့အိမ်မက်ကလည်းအကောင့်ကဖော်နိုင်မလားမဖော်နိုင်မလားမသိဘူးလေအဲ့တော့နှစ်ယောက်စလုံးကဘလာနက်တီဖြစ်နေတဲ့အိမ်မက်တွေနဲ့ပေါ့အဲ့ဒီမှာမှအိမ်မက်ဘလာနက်တီအိမ်မက်ကိုမှဟိုနာမည်စဉ်းစားရင်းနဲ့နက်တီအောင်အိမ်မက်လို့ဖြစ်သွားတာပါဟုတ်ကဲ့
အဲ့တော့အခုဆက်ပြီးတော့မေးချင်တာကတော့ Director Bruce ပေါ့နော် So first of all I would like to congratulate
အခုလို့စုရီရတာကိုဂုဏ်ယူပါတယ်ရှင်ဒီ imperfectly complete ရုပ်ရှင်ဇာတ်လမ်းတို့ကစုရီရနေတယ်လို့နိုင်ငံတကာရုပ်ရှင်ပြပွဲတွေမှာပြသနေတာကိုလည်းတွေ့ရပါတယ်ဒီတော့ဒီဇာတ်ကားကိုဖန်တီးတဲ့ Director တယောက်အနေနဲ့ရှေ့လျှောက်မှာရောဒီဇာတ်ကားကိုပို့ပြီးတော့လူတွေအသိမှတ်ပြလာဖို့နဲ့စုရီထပ်ပြီးတော့ရဖို့ညွှန်လင်းထားပါသလားရှင်
Oh yeah so I did it
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျှော်လင့်ထားပါဘူးတကယ်ကိုအံ့ဩဝမ်းသာမိပါတယ်ရုပ်ရှင်ဖန်တီးသူတယောက်ကသူ့ဇာတ်ကားမပြီးခင်ပြိတ္တတွေအကြိုက်တွေ့ပါမလားဆိုတာကြိုမသိနိုင်ပါဘူးဇာတ်ကားတိုင်းကသူတို့အတွက်စူးစမ်းဆန်းသပ်မှုပါအခုဒီလိုစုတွေရတော့ပြိတ္တကကျွန်တော်တို့ဖန်တီးမှုကိုမျက်နှိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော်ရွှင်ရတယ်လို့စိတ်လှုပ်ရှားရပါတယ်
ကိုစောမျိုးထက်ကဒီ imperfectly complete နဲ့တည်အောင်အိမ်မက်ရုပ်ရှင်ကားထဲမှာအမြင်အာရုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်ဒီကားမှာဘယ်လိုစပြီးတော့ပါဝင်တရုပ်ဆောင်ဖြစ်တာပါလဲ
ကျွန်တော်စပြီးတရုပ်ဆောင်ဖြစ်တာဟောပါဘောနော် Bruce နဲ့သူနဲ့တည်ရတော့တော်တော်ကြာပြီသုံးနှစ်လောက်လို့ရှိပြီအဲ့ဒါနဲ့သူကဒီဇညွန်းသူရေးပြီးတဲ့အချိန်မှာသူကโอเคဘောနော်အဲဂီတာလည်းဒီတချင်လည်းဆိုတတ်တယ်အဲ့လိုဘောတရုပ်ဆောင်တရားလိုက်ရှာနေတဲ့အချိန်မှာသူအဲသူကကျွန်တော်လာပြီးတော့ကန်းလန်းလာနောက်ပြီးတော့ဒီသူ့ရဲ့အဲဇလန်းအကြောင်းကိုကျွန်တော်ပြောပြတော့ကျွန်တော်ဟာမိုက်တယ်ဘောနော်ဇလန်းလေးကတော်တော်ကောင်းတယ်ဘောစိတ်ဝင်စားဖို့ကောင်းတယ်ဘော
like ကျွန်တော်လည်းဂီတာကိုယ်တိုင်တီးတတ်တော့So this is something you know I could contribute so now now be a မြင်မြင်အနေနဲ့တရားဆောင်မယ်ဆိုတော့လေဒါ not a challenge တခုပေါ့နော်ဆိုတော့ကျွန်တော်လည်းစိတ်ဝင်စားပါပြီအားနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်တက်ခိုင်းတယ
်ဒီဇကားရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားဆီးအဟန့်တားတွေရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့ရလား
ဟုတ်ကိုယ်ကိုယ်ဆောင်ရပြန်လို့လည်းအတားအဆီးတဲ့ဘာမှမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိဘတွေကတကယ်ချင်းအကုန်လုံးပျော်ပြတူရဲဟာကောင်းတယ်ဘောလို့ပေါ့ဆက်လန်းနေတဲ့ကောင်းတယ်ဟောဖြစ်တယ်ဆိုပြီးတော့အပေးကြတယ်ဟုတ်အ
ဲ့တော့ကိုဝနာရဲ့ဒီဇက်ကားကတာမန်ဇလန်ကျော်ရုပ်တခုမဟုတ်ဘူးအဲ့တော့တာမန်ဇလန်ကျော်ရုပ်ကိုအခြေခံထားတဲ့ဟိုဇက်ကားတခုမဟုတ်ဘူးပေါ့လေအင်္ဂါပြောင်းထားတဲ့သူတယောက်ရဲ့မေတ္တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားတယ်။ဒီလိုပုံမှန်တမယိုးချဇလန်ကျော်ရုံမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံခဲ့ရပါသလဲ
။ဒီဟာအဲ့လိုဘယ်လိုပုံမှန် transgender ဘာလဲအင်္ဂါပြောင်းထားတဲ့ဘာညာလို့ပြောတာ still ကျွန်တော်တို့ humanity ရလူရချင်း still they are people ကျွန်တော်တို့ပုံမှန်အနေထားဆိုရင်အဲ့လိုပုံမှန်အနေထားတော့မှာလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးကြိုက်လို့မရဘူးဆိုတဲ့ဟာတော့မှရှိတာပဲတည်ရမှာအဲ့တော့အခုဒီကစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ကယူဆပြီးတော့အဲ့တော့အဲ့ကျွန်တော်အဲ့လိုပြောမယ်အရင်ပြဿနာဖြစ်တယ်လို့ဆိုပြောမယ်အရင် debate ချင်တယ်လို့ကျွန်တော်တော့မထင်ဘူးလူကြီးတယ် because this is still art you know and it's still like that it's a good art
အဲ့ဆီမက်ခရစ်စီကိုအလှည့်ပေးဦးမယ်နော်အဲ့နိုင်ငံတကာမှာတော့လိင်ငါကွဲပြားတယ်ပြောင်းတယ်လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာဒန်းတူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုစော်ဩနေရည်လည်းရှိပါတယ်ပြီးတော့ကိုကိုကိုတတိရှိရှိပေါ်ထုတ်ဖို့အားပေးရည်လည်းရှိပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အတိမတ်ပြမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်နိုင်ငံတကာအတိမတ်ပြမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလိုလူအဖွဲ့အစည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်တူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမေးလို့မျှော်လင့်ပါသလား
ဟုတ်ကဲ့ Christine မျှော်လင့်ပါတယ်2021တော့အရင်နှစ်တည်းလို့တော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းဝိုင်းမှာကဟိုရှေးရွှဲအယူဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမရှာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားလို့နေပြီးပြောတဲ့စကားလို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလည်းဟိုတမယိုးကျစကားလို့လည်းပြောလို့ရတာပေါ့လေသူတို့ကအဲ့ဒီနာမည်ကိုခေါ်ရတာတွင်နေပြီပေါ့ဒီမှာကတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကသူနဲ့သူရှိကြတာပေါ့ဒါပေမဲ့ Chrissy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါမယ် transgender right က human right ပါပဲသူတို့ကပဲဘာလို့ဆို transgender တွေကလည်း human ဖြစ်လို့ပါပဲTwoa transgender တယောက်ဖြစ်တယ်။ Twoa gay တယောက်ဖြစ်တယ်။ Twoa lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူး။တာမန်လူရန်းစီရနေတဲ့အခွင့်အရေးကိုပဲ Chris တို့ကတောင်းဆိုနေတာပါ။ဒီမှာကတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာကတော့ပုံမှန်လေးဖြစ်နေပါပြီ။စစ်တပ်ထဲမှာလည်း LGBTQ တယောက်အနေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်။ဘယ်ရုံးမှမဆိုတက်လို့ရတယ်။ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ်။ Governor တချို့ state က Governor တွေပါရေးဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲလေဒီနိုင်ငံမှာတော့။အဲ့တော့ Chrissy တို့အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ရင်မောင်းတန်းပြီးတော့ဖြစ်စီလို့နိုင်ငံမှာလဲဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းအဝိုင်းကြီးကပုံမတုတ်တဲ့ဟို society တစ်ခုကိုရောက်သွားမယ်လို့တော့ဖြစ်စီထင်ပါတယ
် Let me ask you Bruce okay. So in Asia
အထူးသဖြင့်တော့အာရှမှာပေါ့လေရှေးယူဆွဲယူဆကိုကင်ဆွဲတာများတဲ့လူမှုအတိုင်းအဝိုင်းတွေအတွင်းမှာဒီ transgender တွေနှိမ်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးတွေရှိပါရဲ့ဒီလိုအတိုင်းအဝိုင်းမှာဒီရုပ်ရှင်ဇလန်းတို့လေးရဲ့ခံမှုတစ်ခုရှိလာမယ်လို့ထင်ပါသလားဒီရုပ်ရှင်ဇလန်းတစ်ဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုနှိမ်စိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းအဝိုင်းမှာပို့ပြီးတော့အတိမတ်ပြုလာမယ်လို့ရောထင်မိပါသလားရှင်
Different gender identity in the future
We as filmmaker, we want to make more stories about
LGBT တွေနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းဝိုင်းကပို့ပြီးသိလာအောင်လို့ပါသူတို့အကြောင်းပို့ပြီးသိလာရင်သူတို့နဲ့သိပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇာတ်လမ်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇာတ်လမ်းတွေနဲ့မတူတာပါတခြားဇာတ်လမ်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ချစ်ချင်းမြတ်တာရှိတယ်သူတို့ကရဲစွမ်းတတ္တိရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇာတ်လမ်းတစ်ခုရိုက်ဖို့စီစဉ်ထားတာပါခရစ်စီရဲ့တကယ်ဖြစ်ရမှန်ဇာတ်လမ်းပေါ့လေဒါပေမဲ့ကိုဗစ်ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ့်အစားနောက်တစ်ခုဇာတ်လမ်းတူလုပ်ရင်အဖွဲ့သားတွေတယောက်အကြောင်းတယောက်ပုံနားလည်လာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစားပါပဲအစားတုန်းကတော့ဒီဇာတ်လမ်းမှာဇက်ကောင်နေရာကဂီတသမားမဟုတ်ပါဘူးပကြီးဆရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ဘတ်ဂျက်နဲ့မလောက်နိုင်ပါဘူးဒီတော့ဂီတသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတလည်းတီးတတ်ပါတယ်အဆင်ပြေပါတယ်
အဲ့တော့ကိုဇော်မျိုးထက်ကိုထမေးချင်တာတစ်ခုကတော့ဒီရုပ်ရှင်ကားလေးကနေပြီးတော့ကိုဇော်မျိုးထက်အနေနဲ့ဘာတွေထပ်ပြီးညွှန်လင်းထားတာရှိပါသလဲ
တော့ဒီဖန်ဖက်စစ်ပွဲအများကြီးထပ်ပြီးကြိုင်နိုင်ပြီးတော့စုရဲအများကြီးအဲ့ဒါမှစတော့ညှော်လင်းတာ
နောက်ထပ်ပေါ်ဒီလိုဇလန်းမျိုးတွေကိုပါဝင်ပြီးတော့တရုတ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်တော့အခွင့်အရေးပေးလာရင်တော့အစီအစဉ်ရှိပါတယ
်မတ်ခရစ်စီကကိုယ်တိုင်လည်း transgender တယောက်ဖြစ်နေရပေါ့နော်အဲ့တော
့
မတ်ခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလားပြီးတော့အများနဲ့မတူဆိုတော့အတိအရရောရက်တီရုံးကန်ရတာအခက်အခဲရှိပါသလား
ဟုတ်ကဲ့အစပထမပိုင်းမှာတော့ဖြစ်စီရှိပါတယ်ရက်တီရုံးကန်ကတော့ပထမပိုင်းကတော့ဂေးပေါ့လေနောက်ပိုင်းမှာဆန်ဆန်တာဖြစ်သွားတာပေါ့အဲ့တော့ဟိုတကယ်ချင်းအတိုင်းဝိုင်းနေရလဲများသောအားဖြင့်လက်ခံနေစုပ်ပြီးမဲ့တော်တော်များတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေသူတို့စိတ်ထဲမှာသဘောကျတယ်လို့သဘောမကျတယ်လို့ကိုယ်ကတော့ကိုယ်မြင်လေးထုတ်မပြောဘူးပေါ့ question မှာတော့ question မှာတော့အပြုံးလေးတွေနဲ့ပေါ့ query မှာပဲဟိုစော်တာပေါ့လေအဲ့လိုပြင်းပြောတာလို့ဘာညာအဲ့လိုလေ negative comment တွေပေါ့အဲ့လိုတွေကဒါတွေကတော့ 20% လောက်ကတော့ဘဝမှာအခုလဲရှိနေတော့မှာပဲကြိုက်တဲ့လူလဲရှိရဲမကြိုက်တဲ့လူလဲရှိရဲအဲ့တော့ PC ကတော့ဘာမှတော့အာဂရတရားမထားပါဘူးကိုယ်မှန်နေချင်တာကိုလုပ်တယ်ပြီးတော့ကိုကဘာကြောင့်ကိုလက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတော့ကောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါတယ်
ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေနဲ့သူစုရရထားတဲ့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါအောင
် Film Festival နာမည်ရပြီးတော့ပါပြီအဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါတော့ Oscar ပေါ့တစ်ခုကတော့ Rated Film Festival အဲ့ဒါတော့ London ပါအဲ့ဒါတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကျတော့ Atlanta Out on Film Film Festival ဖြစ်ပါတယ်။နောက်တစ်ခုက Taiwan လည်းရထားတယ်။နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်။နောက်ပြီးတော့အထူးကြောင်းတော့ China လည်းရထားတယ်ပေါ့။ China မှာဒီ LGBT rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူး။ဒါပေမဲ့ China လည်းခုစိုးရထားပေါ့။တခြား Film Festival တွေကလည်းခုစိုးကို email ပို့ထားပါတယ်။ဒါပေမဲ့ Film Festival rule ကဘယ်လိုလဲဆိုတော့သူတို့ရွေးချယ်လို့ရှိရင်သူတို့စီက official စုတစိမပေးမရှင်ခရစ်စီတို့ရင်းနဲ့ကြီးညာလို့မရဘူးပေါ့။ဒါပေမဲ့လောလောဆယ် official ရထားတာတော့အားကူလို့ပြောပါတယ်ပေါ့။ဒီလိုဓမ္မစကားပြောလေစကားလေးရပါတယ်ခရစ်စီတို့ကဟိုကမ္ဘာအလေးမှာပေါ့လေဒီလိုနေရာလေးတစ်ခုရသွားတဲ့အတွက်ကဒါကတော့မြန်မာရုပ်ရှင် industry တွေကောင်းတဲ့ရလက်ခုပဲလို့ပဲပြောချင်ပါတယ်။ကိုဂျိုးတွေပြောတာမဟုတ်ဘူးเนาะအားလုံးပဲမြန်မာ movie industry အတွက်ပေါ့။နောက်ပိုင်းမှာဒီလိုဟိုကိုရီးယားလူရှင်သားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာပြည်ကအနုပညာရှင်တွေအနုပညာလုပ်ငန်းကိုဆက်လုပ်ခင်ရတဲ့သူတွေအကုန်လုံးပေါ့လေ။တချို့လည်းဖန်ပြီး ဟိုဖန်တီထားထားတယ်ဖန်တီခံထားတယ်ပေါ့အဲ့ဒီလူပညာရှင်တွေအကုန်လုံးကိုလည်းအမြန်ဆုံးပြန်လှုပ်ပြီးပါလို့ Chris Rodia Amis American movie in a movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကစာနာပြလိုက်ပါလေမြန်မာရုပ်ရှင်လုပ်ငန်းရှင်ပြန်လည်အသက်ဝင်လာပြီးတော့ဒီလို Chris Rodia လိုနိုင်ငံခြားမှာရောက်နေတဲ့ Amis American Amis immigrant တွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းတဲ့ရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လေ Chris မျှော်လင့်ပါတယ်
အခုလိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ဒီ director Bruce Chu ရောနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့ Mark Christian နဲ့နောက်ကိုစောမြို့ထက်နောက်ထုတ်လုပ်သူကိုနာမျိုးသိအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ်